Welcome to the Voice of America in Burmese.
မင်္ဂလာညနေခင်းပါရှင်။အမေရိကန်ပြည်ထောင်စုမြို့တော်ဝါရှင်တန်ဒီစီကနေ VOA မြန်မာပိုင်းရဲ့2019ခုနှစ်အောက်တိုဘာလ22ရက်တနင်္ဂနွေနေ့ညနေ6:00 AM အချိန်တွေကိုဒိုင်းဒိုမီတာ19.25တို့ကနေတိုက်ရိုက်ထုတ်လွှင့်ပေးနေပါပြီရှင်။ဒီမှာရှားဖောင်းပါဒီညနေအစီအစဉ်ကိုတာဝန်ယူတင်ဆက်မှာပါရှင်
။မင်္ဂလာညနေခင်းပါရှင်။ကျွန်မသင်္ကီထိုက်ပါ။အမေရိကန်တပ်ဖွဲ့ဝင်တွေကြာဆုံးခဲ့ရတဲ့နိုင်ဂျာနိုင်ငံတွင်းကဒေသမှာမနေ့ကတိုက်ခိုက်ခံရမှုထပ်ဖြစ်ပြီးတော့နိုင်ဂျာအကူတပ်ဖွဲ့ဝင်တွေထပ်ပြီးတော့ကြာဆုံးခဲ့ရပါတယ်။မလေးရှားနိုင်ငံပြည်နယ်ကျွန်းကဆောက်လုပ်ရေးလုပ်ငန်းခွင်မြေပြိုကျမှုအတွင်း12ဦးသေဆုံးပြီးရှားပွေရရှိထားတဲ့သေဆုံးသူတချို့ထဲမှာတော့မြန်မာနိုင်ငံသား2ဦးပါဝင်ပါတယ်။ဒီသတင်းနဲ့အပြင်တခြားထိတ်တန့်ရောက်သတင်းတွေကိုကိုရန်နိုင်နဲ့အတူကြီးညာပေးပါမယ်ရှင်
။ကောင်းပါပြီရှင်။သတင်းတွေပြီးမှာတော့တရုတ်ကွန်မြူနတီပါတီရဲ့ထိတ်တန့်ခေါင်းဆောင်ပိုင်းအပြောင်းလဲလုပ်မဲ့အဆင့်မြင့်နိုင်ငံရေးဆွေးနွေးပွဲအကြောင်းနဲ့အတူနားဆင်ကြရမှာက
လက်ငင်းရတော့ကုမ္ပဏီတဲ့ system နဲ့ပြန်လည်လက်ခံရေးနဲ့ပြန်လည်နေရာချတာကြီးဒါတွေရောကျွန်တော်အားလုံးစိုက်နေတာပေါ့ဒီလို site တယ်လို့တစ်ဖက်ကလည်းအဲ့လို computer ချက်ရေးနဲ့ဒီလူမှုသဟဇာတာဖြစ်ရေးပေါ့နော် computer ချက်ရေးနဲ့ဒီကြီးငင်းအင်းချမ်းရေးပေါ့နော်ဘယ်တော့လူမှုသဟဇာတာဖြစ်မှလုံးကျုံမယ
်ဒေါက်တာဝင်းမြအေးပြောသွားတာပါပြည်စုံမှုသတင်းနဲ့ပြီးမှနားဆင်ကြရပါမယ်ဒါအပြင်ရခိုင်ပြည်နယ်ဘက်မှာပဲဒီစိတ်ကြွဆေးပြားအများပြားဖန်စီရမိတဲ့အကြောင်းနဲ့ကမ္ဘောဒီးယားနိုင်ငံရဲ့လက်တလောနိုင်ငံရေးအခြေအနေတွေကိုပါနားဆင်ကြဖို့ရှိပါတယ်အခုရင်ဆုံးတော့နောက်ဆုံးရသတင်းတွေကိုမှတ်တည်ငင်ထိုင်နေကိုရန်နိုင်တို့ပြောပြပေးပါမယ်ရှင
်နိုင်ဂျာနိုင်ငံမှာအမေရိကန်အထွတ်တပ်ဖွဲ့ဝင်တွေနဲ့နိုင်ဂျီးရီးယားတပ်ဖွဲ့တွေကြာဆုံးခဲ့ရတဲ့အော်တိုဘလ၄ရက်နေ့တိုက်ခိုက်ခံရမှုနဲ့အလားတူတိုက်ခိုက်မှုအတွင်းနိုင်ဂျာအကူတပ်ဖွဲ့ဝင်အ ਨੇ ဆုံးတဒါဇင်လောက်သေဆုံးခဲ့ရတယ်လို့အာနာပိုင်တို့ကပြောပါတယ်။မနေ့စနေနေ့ကတိုက်ခိုက်မှုကအရင်တစ်ခေါက်ဖြစ်ခဲ့တဲ့နေရာမှာပဲဖြစ်တာလို့အာနာပိုင်တို့ကပြောတာပါ။မြို့တော်နီယာမေးရဲ့အနောက်မြောက်ဘက်ကီလိုမီတာ200လောက်အကွာကအာယိုရိုမြို့နားမှာစီးနင်းတိုက်ခိုက်မှုဖြစ်ခဲ့တာပါ။တိုက်ခိုက်သူတွေကတနတ်တွေရော့ကက်လောင်ချာတွေအပြည့်အစုံကင်ဆောင်ထားတယ်လို့လည်းသတင်းတွေကဖော်ပြပါတယ်။တိုက်ခိုက်ရေးသမားတွေကကားငှားစင်းနဲ့ရောက်လာပြီးရဲစခန်းကိုခြုံခိုတိုက်ခိုက်တာဖြစ်ပြီးနိုင်ဂျီးရီးယားစစ်တပ်ရောက်လာတော့မှတိုက်ခိုက်သူတွေထွက်ပြေးသွားတာပါတိုက်ခိုက်သူတွေအခြေဆိုင်ရလို့ယုံကြည်ရတဲ့မာလီနိုင်ငံနဲ့နယ်စပ်မှာတိုက်ခိုက်ခံရတာပါလက်တလောကာလအတွင်းဂျီဟတ်တိုက်ခိုက်ရေးသမားတွေအချိန်ငယ်ကျူးကျော်ဝင်ရောက်ခဲ့တဲ့ဒေသလည်းဖြစ်ပါတယ်အော်တိုဘလ၄ရက်နေ့ကအမေရိကန်တပ်ဖွဲ့ဝင်တွေကြာဆုံးခဲ့ရမှုနဲ့ပတ်သက်ပြီးအမေရိကန်ပြည်ထောင်စုအတွင်းမှာတော့အခြေအတင်ဖြစ်စရာကိစ္စကြီးတစ်ခုဖြစ်နေပြီးဒီအဖြစ်အပျက်နဲ့ပတ်သက်တဲ့သတင်းအချက်အလက်တွေပို့ရဖို့လွှတ်တော်အမတ်တွေစ조사နေကြပါတယ်ရှင
်။အာဖဂန်နစ္စတန်နိုင်ငံကဘူးမြို့ကစစ်တပ်နှံကြောင်းအပြင်ဘက်မှာစနေနေ့ကအသေးခံဘုံးခွဲတိုက်ခိုက်မှုကြောင့်ဗိုလ်လောင်း15ယောက်သေဆုံးပြီးတော့အတော်များများဒဏ်ရာရသွားတယ်လို့အာဖဂန်ကာကွယ်ရေးဝန်ကြီးဌာနကပြောလိုက်ပါတယ်။အဲစစ်သွေးကြွားတွေရဲ့အသေးခံဘုံခွဲသမားကကဘူးမျိုးကရှီယာမွတ်စလင်ဗလီတစ်ခုကိုတိုက်ခိုက်ပြီးတရက်ကြာမှအခုလိုထပ်ပြီးတော့တိုက်ခိုက်ခဲ့တာပါ။တောက်ကြနေကအဲ့ဒီဗလီဘုံခွဲတိုက်ခိုက်မှုအတွင်းမှာတော့50သေဆုံးပြီးတော့ဒါဇင်နဲ့ချီတန်ရခဲ့တာပါ။ကဘူးမျိုးကမာရှယ်ဖာဟင်စစ်တပ်နဲ့ကြောင်းအဝင်ပေါက်မှာဗိုလ်လောင်းတွေအပြည့်တင်ထားတဲ့မီနီဘတ်စ်ကားတွေကိုကားနဲ့ဝင်တိုက်ပြီးတော့အသေးခံဘုံခွဲခဲ့တာဖြစ်တယ်လို့အောက်ခံရဲတပ်ဖွဲ့နဲ့မျက်မြင်သက်သေတွေကစနေနေ့မှာပြောပါတယ်။ဒီတိုက်ခိုက်မှုအတွင်းနောက်ထပ်၄ယောက်နဲ့ဒဏ်ရာရသွားတယ်လို့ကာကွယ်ရေးဝန်ကြီးဌာနပြောခွင့်ရဒေါ်လက်ဝါစီရီကပြောပါတယ်။တာလီဘန်သဘုံတွေကတော့ဒီတိုက်ခိုက်မှုဟာသူတို့ရဲ့လက်ချက်ဖြစ်တယ်လို့ပြောလိုက်ပြီးတော့ဒါဟာအာဖဂန်တပ်တွေနဲ့ပြည်ပကတပ်တွေကိုထိုးစစ်ဆင်နေတဲ့သူတို့ရဲ့မန်ဆူရီသဘုံစစ်ဆင်ရေးရဲ့ဒစိမ့်တစ်ပိုင်းဖြစ်တယ်ဆိုပြီးပြောပါတယ်။ဒါပြင်တောက်ကြနေကလည်းအာဖဂန်နိုင်ငံအလယ်ပိုင်းဂေါ်ခိုင်မှာရှိတဲ့ဗလီတစ်ခုကိုအသေးခံဘုံခွဲတိုက်ခိုက်ခဲ့တာကြောင့်33ယောက်သေဆုံးခဲ့ပါသေးတယ်ခင်ဗျာ။
အမေရိကန်သမ္မတဂျော့ဖ်ကနေဒီလှုပ်ကြံခံရမှုနဲ့ဆက်ဆက်တဲ့ထောင်နဲ့ချီတဲ့လျှို့ဝှက်မှတ်တမ်းတွေကိုထုတ်ပြန်ခွင့်ပြုမယ်လို့အမေရိကန်သမ္မတဒေါ်နယ်ထရန့်ကမနေ့စနေနေ့မနေ့ Twitter မှာထူးထူးခြားခြားရေးသားပါတယ်။သမ္မတကနေဒီလွန်ခဲ့တဲ့54နှစ်ကလှုပ်ကြံခံရမှုဆန်ရအချက်အလက်မှတ်တမ်းတွေကိုနှစ်ပေါင်းများစွာလျှို့ဝှက်ထားတာဖြစ်ပါတယ်။ဒါပေမဲ့လည်းအချက်အလက်မှတ်တမ်းတချို့ကိုတော့သမ္မတအနေနဲ့ဆက်ပြီးတော့ထိန်းထားနိုင်မှာပါ။ဒီမှတ်တမ်းတွေကိုဖွင့်ချတာကြောင့်စိတ်ကတိကအောက်ဖြစ်နိုင်တဲ့ထောက်လှမ်းရေးအဖွဲ့တွေရဲ့ဖိအားပေးမှုကိုသမ္မတကဦးစားပေးပြီးမှတ်တမ်းတချို့ကိုဆက်ပြီးထိန်းထားနိုင်တဲ့အပေါ်ကနေဒီအကြောင်းလေ့လာသူတွေအကြားစိုးရိမ်နေကြပါတယ်။နောက်ထပ်အချက်အလက်တွေပို့ပြီးရလာစေဖို့အတွက်နှစ်ပေါင်းများစွာကန့်သတ်လျှို့ဝှက်ထားတဲ့ John F. Kennedy မှတ်တမ်းတွေကိုထုတ်ပေးဖို့ခွင့်ပြုမယ်လို့သမ္မတထရန့်ကတွစ်တာမှာရေးခဲ့တာပါ ဒီချက်လက်မှတ်တမ်းတွေထက်ကတချို့ကိုတော့ထိန်းထားအောင်မယ်ဆိုပြီးအမေရိကန်သမ္မတအင်ဂျူရောကနောက်ပိုင်းမှာကြေညာချက်ထုတ်ပါတယ်အမျိုးသားလုံခြုံရေးတရားဥပဒေကြောင့်အရာအစိုးရဌာနတွေကကန့်ကွက်ပွဲမရှိဘူးဆိုရင်တော့အပြည့်အဝပွင့်လင်းမြင်သာမှုရှိရှုပြီးအချက်လက်မှတ်တမ်းတွေကိုထုတ်ပြန်ရမယ်လို့သမ္မတကယုံကြည်ထားတယ်ဆိုပြီးအင်ဂျူရောကြေညာချက်ကဖော်ပြပါတယ် 1996年中啊，六朝的开年投看比，他们那George H.W.Bush，那么也投给了乌布的亚苏耶诺，阿苗达隆中也就是说对，他们那个当面大家把，真实内底的麦丹尼古，那三个内段投变亚美路破变查拉巴，大家有听麦丹尼投变亚美那声乐噶，奥多巴拉那色超越你，别巴的先。
စပိန်ဝန်ကြီးချုပ်မာရီယာနိုရောဂျွိုင်းကအခုပိုင်းအုပ်ချုပ်ခွင့်ရကတလုံးနီးယားဒေသကိုလွတ်လပ်ရေးမကျင်ညာနိုင်အောင်တားဆီးတဲ့အနေနဲ့ကတလုံးနီးယားဒေသရဲ့ခွဲထွက်ရေးအစိုးရကိုဖျက်သိမ်းပြီးတော့ရွေးကောက်ပွဲအတစ်တွေလှုပ်ဖို့တောင်းဆိုလာနိုင်ပွဲရှိတယ်လို့စနေနေ့ကကျင်ညာလိုက်ပါတယ်ကတလုံးနီးယားဒေသခေါင်းဆောင်တွေကစပိန်နိုင်ငံကနေခွဲထွက်ပြီးတော့လွတ်လပ်ရေးကျင်ညာဖို့လောက 1955 မှာတော့အစိုးရအနေနဲ့ကတလုံနီးယားဒေသရဲ့ကိုပိုင်အုပ်ချုပ်ခွင့်တချို့ဒါမှမဟုတ်အကုန်လုံးကိုရုပ်သိမ်းနိုင်တဲ့အာဏာပြဋ္ဌာန်းထားပါတယ်။အတိုက်ခံနိုင်ငံရေးပါတီတွေကလည်းကတလုံနီးယားဒေသကိုဗဟိုကနေအုပ်ချုပ်ဖို့အနေထားကိုထောက်ခံကြောင်းသဘောတူထားပါတယ်။ဒီကိစ္စနဲ့ပတ်သက်ပြီးတော့ရှေ့သတင်းပတ်မှာမဲခွဲဆုံးဖြတ်ဖို့ရှိနေပြီးတော့ဝန်ကြီးချုပ်ရာဂျိုင်းအနေနဲ့စပိန်အထက်လွှတ်တော်ကနေလိုအပ်တဲ့ထောက်ခံပေးရဖို့လည်းတရားသလောက်ရှိနေပါတယ်။စပိန်ထက်လွှတ်တော်မှာတော့ဝန်ကြီးချုပ်ရာဂျိုင်းရဲ့ Conservative Party ကလူများစုဖြစ်နေဦးဆောင်နေတာဖြစ်ပါတယ်။ဝန်ကြီးချုပ်ကအခုလိုလှုပ်တာဟာကတလန်ပြည်သူတွေနဲ့ဖွဲ့စည်းတွေကိုအစိုးရဆုံးတိုက်ခိုက်လိုက်တာဖြစ်တယ်ဆိုပြီးကတလုံနီးယားခေါင်းဆောင် Carlos Puigdemont ကပြောကြားလိုက်ပါတယ်ခင်ဗျာ
။ UAB ကအသံညနေပိုင်းမြန်မာဘာသာစစ်စစ်တွေကိုညနေ6နာရီခွဲကနေ9နာရီအထိလိုင်းဒိုမီတာ18 kHz 1063လိုင်းဒိုမီတာ19 kHz 15565လိုင်းဒိုမီတာ25 kHz 11965တို့ကနေထုတ်လွှင့်ပေးနေပါတယ်ရှင
် VOA မြန်မာပိုင်းစီစဉ်ရဲ့တင်းငွေနေညနေခင်းနိုင်ငံတကာသတင်းတွေကိုကြီးညာနေပါတယ်ရှင်မလေးရှားနိုင်ငံပီနန်ကျွန်းကဆောက်လုပ်ရေးလုပ်ငန်းခွင်တစ်ခုမနေ့စနေနေ့ကမြေပြိုကျမှုအတွင်းမြန်မာအလုပ်သမားတွေအပါအဝင် 12 ဦးသေဆုံး 3 ဦးဒဏ်ရာရတဲ့အကြောင်းမလေးရှားအာဏာပိုင်တို့ကဒီကနေ့တင်းကနွေနေ့မှာပြောပါတယ်အခုချိန်ထိသေဆုံးသူ9ဦးရဲ့ရုပ်အလောင်းတွေကိုရှာဖွေတွေ့ရှိထတာမှာမြန်မာအလုပ်သမား2ဦးဘင်္ဂလားဒေ့ရှ်အလုပ်သမား2ဦးနဲ့အင်ဒိုနီးရှားအလုပ်သမား2ဦးတို့ပါဝင်ပြီးတဦးကတော့ဘယ်သူဘဝဆိုတာမဖော်ထုတ်နိုင်သင့်ဘူးလို့ရှာဖွေကယ်ဆယ်ရေးနဲ့မိသက်ဌာနတာဝန်ရှိသူတွေကပြောပါတယ်ဆောက်လုပ်ရေးလုပ်ငန်းခွင်ပေါ်ကိုမြေပြိုကျမှုအတွင်းလွမြောက်လာသူ3ဦးကိုလည်းစေယုံတင်ထားရပါတယ်ပီနန်းကျွန်းကတက်တာချောင်းချီရေးအရာတိဆောက်ရေးလုပ်ငန်းခွင်မှာအလုပ်သမားတွေအလုပ်လုပ်နေချိန်မနေ့စနေနေ့မနက်ပိုင်းမှာတောင်ပေါ်ကနေမြေပြိုကျတာဖြစ်ပါတယ်။ပီနန်းဝန်ကြီးချုပ်ကတော့အခင်းဖြစ်ပွားမှုကိုပြည်내အဆင့်စုံစမ်းစစ်ဆေးသွားမှာဖြစ်ပြီးစုံစမ်းစစ်ဆေးမှုမပြီးမချင်းဆောက်လုပ်ရေးလုပ်ငန်းကိုရပ်ဆိုင်ထားမယ်လို့ကတိပြုပြောဆိုထားပါတယ်ရှင်။
ဂျပန်နိုင်ငံရဲ့ထွေထွေရွေးကောက်ပွဲကိုဒီကနေ့မှချင်းပနေပြီးတော့မဲဆန္ဒရှင်တွေဟာမဲယုံတွေကိုသွားပြီးတော့မဲပေးနေကြပါတယ်။ဝန်ကြီးချုပ်ရှင်ဇိုအာဘေရဲ့အာဏာရညွန်ပေါင်းအဖွဲ့အနေနဲ့ပါလီမန်အောက်လွှတ်တော်မှာပြီးခဲ့တဲ့စက်တင်ဘာလကမဖြတ်သိမ်းခင်ကအတိုင်းမဲရည်အတွက်အများစုဖြစ်တဲ့၃ပုံ၄ပုံကိုအနိုင်ရမယ်လို့ခန့်မှန်းနေကြပါတယ်။ညွန်ပေါင်းအဖွဲ့အနေနဲ့ဒီရွေးကောက်ပွဲမှာအနိုင်ရမယ်ဆိုရင်မစ္စတာအာဘေအနေနဲ့လည်းလာမယ့်နှစ်မှာ Liberal Democrat Party ခေါင်းဆောင်ဖြစ်တဲ့နောက်ထပ်၃နှစ်ဆက်ပြီးတော့ရှိသွားဖို့အလားအလာရှိနေပါတယ်။လူထုသဘောထားစစ်တမ်းတွေမှာတော့မဲဆန္ဒရှင်တွေကနော်ကိုရီးယားရဲ့နျူကလ িয়ার နဲ့ဒုံးကျည်စီစဉ်နေတဲ့ပတ်သက်ပြီးတော့စိုးရိမ်ပူပန်မှုတွေကိုခိုင်းဖြေရှင်းတဲ့နေရာမှာရှင်ဇိုအာဘေဆိုရဟာတိုင်းပြည်အတွက်စိတ်ချရတဲ့အကောင်းဆုံးရွေးချယ်မှုလို့သဘောထားကြတယ်ဆိုပြီးတော့ဖော်ပြပါတယ်။ဒါပေမဲ့လည်းတိုင်ဖုန်းမုန်တိုင်းလန်ဟာဂျပန်နိုင်ငံကိုဒီကနေ့မှဝင်ရောက်တိုက်ခတ်ဖို့ရှိနေတာကြောင့်ရွေးကောက်ပွဲမှာမဲပေးသူအရေးအတွက်ယော်နေနိုင်တဲ့အနေထားလည်းရှိနေပါတယ်ခင်ဗျာ။
อินโดนีเซียเสด็จเจเกโกอเมริกันปิวินกุ่นยิ้มเป๋ขยามุเนปัตตะปีอเมริกันเบกกะพิเศษเจียบุอินโดนีเซียสุยาเบกกะสร้างยันนี่เดียวสุยาดาวินชิตูตุยเดียดีกันนี่ตินิงกันนี่เปียวสุเจโกโกกาปีเอปีตินิงหาพอบยาบาร์เมริกันเงินใจวุ่นยิ่งฐานะโกอเมริกันสัญญาอินโดนีเซียตันยงหาตันตะมันยิ่งจังจ้าซาจะสร้างปูทาร์เดลูอินโดนีเซียเงินใจวุ่นยิ่งฐานะเปียวกุญยากาเปียวรับาอินโดนีเซียเงินสัญญาอเมริกันตันมาจิการอ และสิ่งนั้นนี่มาไม่ใช่ด่าเจ้าแต่ยอดที่จะด่าเว้นสิ่งตัวมันเป็นเพียงตัวเนื้อหนังนี่มาลายเอาเชื่อเลยว่าสิ่งขอท่าเดียวเลยเปลี่ยนกุญยานาสุริกาเปลี่ยวไปเลยอินโดนีเซียเสด็จจีเกะปูโจจีกัตโตนามายูเน่สันนิโรกามันนี่สันนิยันนี่ไปมาสัตย์ทั่วขวบสิ่งนั้นท่าได้พิบิเม่ตัวสิ่งนั้นไล่ไปเมื่อลีจางไลงาอเมริกันลีเซ่ก็ขอท่านักตัวกูพิวงกุญปีมาหมอบผู้ลูกเปลี่ยนสุเกเรจางเลยแต่ยังมาพบยาท่าไปเลย
อเมริกันผู้เล่นเซลซีชมยาพ่อเยอเกต้าปัจจุบันจีโจดันฟอสซีเซนเนี่ยนี่ละกันกูเตียบผู้อินโดนีเซียปัจจุบันจีกูพิจารณาแล้วพิบาริเช่ปีเอลาวันนี้ด้วยอเมริกันบิดาดูเป็นมาคุ้มยินเนี่ยอเมริกันไปปัตโตริโกโจเน่วันนี้ไอแลนด์โจเน่กูฮาร์โจเน่มาฮาริเคนโมนายนั่งขานายาตุเรตัวยามงเวกิดาพิบีบัวกูรอ สนิทกับเชมบาเกบีแต่สิ่งที่ชาชินีเดียร์อเมริกันตำราห้าวงาอุดลงแต่ยังเข้าใจบาร์เลยตำราห้าวบรักอุบามาจอร์จดับลูบอสเบลคลินตันจอร์จเอชดับลูบอสเนี่ยจิมมี่คาร์ดูอาลูฮาดีเท็กซัสฟีเน่เท็กซัสเอแอนด์เอ็มแท็กตัวรีดอาร์ดากุมาลูกเขยดีฟอร์มเดอะฮาร์ดเดอะวันอเมริกาอพิลสุเรดียามงเวกิดาพิบีบัวกูแต่เข้าใจบาร์กูโลจงน้องจงเงี้ยนิยมกูพิจารณาเรื่องบัวกูรอเลสิตำราโดนทรัมป์แต่ยังเข้าใจไม่ใช่แก่บีเม่
นักสงยาประเด็นเรื่องมาตั้งยี่ท่านเอกุยนายรูปเจ้าพี่อาเปเกราบาเชงกุศลปีเดือนสังวาเรกุศลได้ทุ่งลิบีบามะจำเป็นใจใครมูเรียบพี่ป้าเกเรยังขันพี่เนตุนลูดาจินซานามุกุญีรูปเอเยทุกอาเดรีเป็นเลนียชาทายเนตีดาพุ่มพิโยเยเยเชบริบกะกิมเวเยรีโกดีนายนโดตามิงะปกุโดอังเซนสุจิกุรันโอกุตาเพื่ออุสังเดกอมติกะกาวเตโพสังเวตตามาพี่บาร์เรปีดูรีเนพื่อจีรีเบกะวายวงกุญีจาวาโลยังขันพี่เน ด้วยลูดาจินซานามุกุญีอัฐอุปันปีเปียนเลนียชาทายีพุ่มพิโยเยสิมังเกย UEHRD คอมมิตี้ดูเดียโอกุตาดาวดาวุญญาอีกาเปียวสุไลดาวาอธิษฐานกุมาสุมงาเซบีเปียวปียาบาลีเมชิน
หัวเรื่องลุงโยยป้าตาเย่เดินสาวอาจารย์พายบริบคารีเน่ดีดาวินมาดีมีเงี้ยพี่เนบีโร่ดูดามูอันเอาใจโจพี่เนียร์เป็นเนตคู่พี่เด็กยังขันพี่เนตด้วยพี่โยยขันน้าโจลงงานในกองเทพอนายมูอัดด้วยปีเราจูสุยาพี่เนสุยาลุงโยยเป็นพ่อเอซีรีเน่กูลาตมกาบาวินนั่งงานกาอายันจิโอพี่เรื่องอารมณ์บุบบังบาวินสังเวียนนายมูสุบีนั่งงานเราตมราอุทิศจักรพี่เกเรอับดุบาลาสักคนในยานิกากอมันดีเดียพ่อซีเปรย์ไลดาวะยังขันพี่เนตด้วยลุงดาจินสานามูอโกนีทาวเป็นปี เปลี่ยนเลนียชาไทยเพื่อมีเอซีมังเงยยูเอชอาร์ดีคอมมิตี้มาโรนั่งงานน้อยแต่มีเงาปกติทองสันสุจิกรายโอกาสที่อุตสาหะอากูส่วนน้อปัตมาอุตสาเป็นนี่เนี่ยจำเป็นต้องให้มูลเจ้าโอเอ็นเจซีส่งช่วยดูเรนเนี่ยสาวนี่แค่แค่เพียงนี้เลยปีดูเรื่อยๆลูดาจินสานามูสัยอากูนี่เดินหนุนยิ้มยาเป็นนายมูสัตว์เป็นสาวนี่บิลู
ยูเอชอาร์ดีคอมมิตี้ดูกระทะลุงมุ่งเน้นแก้ไขเนี่ยเปลี่ยนเลนียชาไทยวันนี้ดาวดาวเวียนยาอีกาฟิวเอ็มยามาบังกุปยาวาเลยยูเอชอาร์ดีสุดยอดเนี่ยเอ็นเตอร์เพลย์เมนต์เดเวลลอปเมนต์พัฒนาหรอที่การจันทร์ว่าดีอุปนิธิเนี่ยซิสเต็มเนี่ยพัฒนาไปเยอะที่การลงผู้สูงเจริญรู้ยังไงเรื่องอาบีดีเนี่ยวันนั้นลุงเอ็มฟอนดี้อะไรเนี่ยอะไรอาบีเขาเนี่ยนี่ตัวเนี่ยเลยส่วนนี้วิวิจันทร์ว่าซีซันนี้ที่ส่วนชั้นมัน
ကြောင့်မလို့အမှန်ချိုင်းတိုင်းလာအတွက်လည်းပါတယ်လူငယ်စုတိုင်းလာအတွက်လည်းပါတယ်နောက်က မွတ်စလင်တွေအတွက်လည်းပါတယ်အဲ့တော့ဒါကြီးကစောင့်နေပြီကျွန်တော်တို့စောက်ဖို့ပနစ်ချတာတွေပဲလုပ်ပြီးသွားပြီဒါကြီးလုပ်နေတယ်ပေါ့နော
်အကြမ်းဖက်တိုက်ခိုက်မှုတွေကြောင့်ဘေးလွတ်ရာကိုဥယျာဉ်ဆုံးခွာထွက်ပြေးသူတွေနဲ့တစ်ဖက်နိုင်ငံဘင်္ဂလားဒေ့ရှ်နိုင်ငံဘက်ခြမ်းကိုထွက်ပြေးတိမ်းရှောင်သွားသူတွေကိုပြန်လည်လက်ခံနေရာချထားရေးကိုလည်းနှစ်နိုင်ငံသဘောတူညီချက်တွေနဲ့အညီစီစစ်လက်ခံရေးဘင်္ဂလားဒေ့ရှ်နဲ့မြန်မာနှစ်နိုင်ငံတာဝန်ရှိသူတွေပူးပေါင်းဆောင်ရွက်နေကြတယ်လို့လည်းကော်မတီဒီဥက္ကဋ္ဌဒေါက်တာဝင်းမြတ်အေးကပြောပါတယ
်ပြန်လည်နေရာချထားရေးနဲ့ပတ်သက်တာကျွန်တော်အကောင့်တွေပေါ်ရေးကော်မရှင်အနေနဲ့လည်းလုပ်နေတာရှိတယ်လို့ Union Enterprise UHRD ရဲ့အကောင့်တွေဖော်မှုနဲ့လည်းလုပ်နေတာရှိရဲ့အရင်တစ်ခုလုံးကတွားနေတာပေါ့နော်တကယ်နေနေတွားနေတာပေါ့ပြန်လည်ဒီပြန်လည်နေရာချထားရေးအပိုင်းနဲ့ပတ်သက်လို့ကတော့ဒါပြန်လည်လက်ခံဖို့ဘယ်ဟန်ဆက်ရမှာလဲဆိုတော့နိုင်ငံမှာရှိရဲ့သဘောတူညီချက်ဆိုတော့လုပ်အောင်မယ်နိုင်ငံနဲ့ညီတူနိုင်ငံကြီးက3ကို3နဲ့ဆိုပေမဲ့ဒါကိုချီခံပြီးတော့တစ်ဖက်ဘင်္ဂလားဒေ့ရှ်ကနေပြော propose လုပ်ထားတာရှိရဲ့ဒါကိုပြန်လည်ဆွေးနွေးမှာဒီဒီကကုံပါလေဒီကကုံပိုင်းမှာကိုဘကနေပြီးတော့ဝင်ကြီးလာမယ်ပြည်ထောင်ဝင်ကြီးလာမယ်ဒီဘက်ကပြည်ထောင်ဝင်ကြီးရတယ်အကျိုးဆုံးမယ်ဖိတ်ထားတာရှိရဲ့ဒါတွေ23ရက်နေ့မှာသူရောက်လာမယ်ရပြီးလို့ရှိရင်ဆက်လက်ပြီးတော့ဆွေးနွေးကြရလေးလုပ်မယ်နိုင်ငံတော်တင်ချက်ကြီးယူမယ်အဲဒီပြီးတော့မှနိုင်ငံပူးပေါင်းဆောင်ရွက်တဲ့အဖွဲ့ဖွဲ့မယ်ဖွဲ့ပြီးတော့မှပြန်လည်လက်ခံရေးမှာငူတွေအကုန်လုံးထွက်လာမှာပေါ့အဲဒီကြတော့မှအဲဒီပုံမှာဟိုတည်ပြီးတော့ကျွန်တော်ကဆက်လက်ဆောင်ရွက်မှာပေါ့အဲဒီဆောင်ရွက်တဲ့ပိုင်းကြတော့ကျွန်တော်တို့ကလည်းဒီပြန်လည်ညီချာချာရေးအပိုင်းပါနေတဲ့အတွက်ကြောင့်မလို့ပြန်လည်လက်ခံရေးပိုင်းမှာလည်းကျွန်တော်ဝန်ကြီးဌာနရဲ့ဝါဝင်မှုလည်းပါတာပေါ့နော်
တဖက်ဘင်္ဂလားဒေ့ရှ်နိုင်ငံကိုတိမ်းရှောင်သွားသူတွေကိုနှစ်နိုင်ငံသဘောတူညီချက်တွေနဲ့အညီပြန်လည်လက်ခံနေရာချထားရေးကိုလည်းမြန်မာဘင်္ဂလားနှစ်နိုင်ငံပြည်ထောင်စုတာဝန်ရှိသူတွေလာမယ့်အောက်တိုဘာလကုန်မှာတွေ့ဆုံဆွေးနွေးဖို့ရှိကြတယ်လို့လည်းဖွံ့ဖြိုးရေးစီမံကိန်း UEHRD ကော်မတီဒီဥက္ကဋ္ဌကပြောပါတယ်ဒေတာရင်းရေရှည်ပဋိပက္ခတွေကင်းဝေးပြီးဖွံ့ဖြိုးတိုးတက်ရေးအကောင့်ထည့်ဖို့ဆောင်ရွက်နိုင်မှုအတွက်အရေးကြီးဆုံးကတော့မတူကွဲပြားတဲ့လူမှုအတိုင်းဝိုင်းနေကြယုံကြည်မှုတည်ဆောက်နိုင်မှုဖြစ်တဲ့အတွက်ဒေတာခန်နေနဲ့ရက်ဖက်အဖွဲ့အစည်းတွေကဝိုင်းဝန်းကူညီပေးကြဖို့ကိုလည်းကော်မတီအနေနဲ့မြစ်တာရက်ခံပါတယ်လို့ဆိုပါတယ်
ဒီပြိပခါတွေကြမ်းဖက်မှုတွေဒါတွေကိုပေါက်ဖွားစီတဲ့အခြေခံအရင်းမြစ်ကတစ်ဖက်နဲ့တစ်ဖက်နဲ့မုန်းနှီးမှုတို့ကြောက်ရွံ့မှုတို့ဒါတွေကိုအခြေခံခဲ့တာလေဆိုတော့ကျွန်တော်ကဒါတွေကိုပြပြဖို့ဆိုရင်နားလည်မှုနဲ့တာဟာတာတာဖြစ်မှုဆိုတာကိုကျွန်တော်ကအဲ့ဒီဘက်ကိုမြင့်တင်ရမှာပေါ့နော်နားလည်မှုနဲ့တာဟာတာဖြစ်မှုမြင့်တင်မှုဆိုတာလွယ်လားဆိုတော့လွယ်တော့မလွယ်ရင်လည်းကျွန်တော်ကြိုးစားရမယ်မလွယ်တဲ့ကြားလည်းကျွန်တော်ကြိုးစားမယ်အဲ့ဒီတက်နိုင်တဲ့နည်းနဲ့ကျွန်တော်ကြိုးစားမယ်ဒါကြောင့်မလို့လေကျွန်တော်ကနေပြီးတော့လက်ငင်းရတော့ကုမ္ပဏီကြီးတဲ့ system နဲ့ပြန်လည်လက်ခံရေးနဲ့ပြန်လည်နေရာချတာကြီးဒါတွေကိုကျွန်တော်အားလုံးစိုက်နေတာပေါ့ဒီလိုစိုက်တယ်လို့တစ်ဖက်ကလည်းအဲ့လိုဖွံ့ဖြိုးတိုးတက်ရေးနဲ့ဒီလူမှုသဟဇာတာဖြစ်ရေးပေါ့နော်ဖွံ့ဖြိုးတိုးတက်ရေးနဲ့ဒီတည်ငြိမ်အကြံရေးပေါ့နော်ခုနကလူမှုသဟဇာတာဖြစ်မှလုံခြုံမယ်တည်ငြိမ်အကြံမယ်ဆိုတာဖြစ်လာပါလေဆိုတော့မတည်ငြိမ်လည်းမဖွံ့ဖြိုးဘူးပေါ့ဖွံ့ဖြိုးတိုးတက်မှုကိုလုပ်ပေးနေတော့မှသာတည်ငြိမ်အကြံရေးလည်းပိုကောင်းလာမယ်အဲ့ဒီအကုန်လုံးကျွန်တော်ကတကယ်နဲ့ဆက်သွားနေတာပဲခင်ဗျာ
အခုလိုဒေါအောင်ဆန်းစုကြည်ကိုယ်တိုင်ဦးဆောင်ပြီးကော်မတီဖွဲ့လူသားချင်းစာနာမှုအကူအညီတွေပေးဖို့နဲ့ပြန်လည်လက်ခံနေရာချထားရေးဆောင်ရွက်နေချိန်မှာပဲဘင်္ဂလားဒေ့ရှ်အစိုးရဘက်ကလည်းဘင်္ဂလားဒေ့ရှ်နိုင်ငံဘက်ကိုတိမ်းရှောင်လာသူမွတ်စလင်ရိုဟင်ဂျာ2,000ကျော်ကိုဘိုင်ယိုမက်ထရစ်မှတ်ပုံတင်ပေးနေပြီဖြစ်ပါတယ်။နေဆက်နေမှာရှိတဲ့မှတ်ပုံတင်ဌာန6ခုမှာလက်ခံတဲ့နေရာပေါင်း100ဖွင့်ထားပြီးတော့နေစဉ်မြန်မာပြည်ကထွက်ပြေးလာသူလူပေါင်း 12,000 ကနေ 13,000 လောက်အထိမှတ်ပုံတင်ပေးနိုင်ခဲ့တယ်လို့လူဝင်မှုကြီးကြပ်ရေးနဲ့ပတ်စပို့ဌာနညွှန်ကြားရေးမှူးချုပ်ရဲ့ပြောကြားချက်ကိုဒါကာထရီဘျူးသတင်းမှာဖော်ပြထားပါတယ်။
မဆုမတင်ပြခဲ့တာဖြစ်ပါတယ်တစ်ဆက်ထက်မှာပဲရခိုင်ပြည်နယ်မောင်တော်မြို့နယ်မှာကာလတန်ဖိုးအဖြစ်စက်သိန်းပေါင်း 3,000 ကျော်တန်ဖိုးရှိတဲ့စိတ်ကြွဆေးပြားတသိန်းခွဲကျော်ကိုစနေနေ့မှာဖန်စီရမိခဲ့ပါတယ်ဒီနှစ်ပိုင်းအတွင်းမှာဒီမူရစ်ဆေးဝါးတွေဟာလမ်းကြောင်းပြောင်းပြီးရခိုင်ပြည်နယ်ဘက်ကနေတဆင့်အိမ်င်းချင်းနိုင်ငံတွေစီပို့ဆောင်နေကြတာဖြစ်ပါတယ်ဒီအကြောင်းပြည်စုံကိုတော့ VOA မြန်မာပိုင်းသတင်းတောင်မိုက်အေးမာကသတင်းပေးပို့ထားပါတယ်ရှင်
ရခိုင်ပြည်နယ်မောင်းတော်မြို့အတွင်းစိတ်ကြွစည်းတွေဟာတစ်လအတွင်းမှာပဲလေးလာတဲ့မနေ့ဖမ်းဆီးမိနေပြီးအောက်တိုဘာလ22ရက်နေ့မှာတော့မောင်းတော်မြို့မြို့မကညင်တန်းအုပ်စုမှာနေမည်ရဲကင်းနဲ့နေချင်းစိတ်ကြွစည်းတွေဖမ်းဆီးမိခဲ့တာပါကာလတန်ဖိုးကတော့ကျက်သိန်းပေါင်း 3,000 ကျော်တန်ဖိုးရှိတဲ့စိတ်ကြွစည်းတွေကိုဆလာအိတ်နဲ့ထည့်ပြီးတဲဆောင်လာစင်မှာဖမ်းဆီးမိခဲ့ပါတယ်တဲဆောင်လာသူကတော့ခက်ပြေးလွတ်မြောက်သွားတယ်လို့ဆိုပါတယ်အခုဆိုရင်စိတ်ကြွစည်းတွေဟာရှမ်းပြည်နယ်ဘက်ကနေထိုင်းဘက်ကိုတည်ဆောင်ရမှာထိုင်းဘက်ကအဖမ်းဆီးတွေများနေတာကြောင့်အခုနောက်ပိုင်းမှာရခိုင်ပြည်နယ်ဘက်ကိုလမ်းကြောင်းပြောင်းပြီးတည်ဆောင်လာတာကိုတွေ့ရကြောင်းစိတ်ကြွဆေးတွေဟာရခိုင်ပြည်နယ်အတွင်းကိုလာပြီးအိနီနာချင်းနိုင်ငံတွေစီကိုသွားတာလည်းတွေ့ရတယ်ဆိုပြီးပြည်နယ်လွှတ်တော်ကိုယ်စားလှယ်ဦးမောင်အောင်ကဆိုပါတယ
်ပြည်နယ်ကပူပြောင်လာပူပြောင်နိုင်တော့သွားရောတော့မင်းနဲ့ဟာလေးရှိမင်းနဲ့ဟာလေးရှိရောတော်တော်အဲ့နေရနေအဲ့နေရတာဟိုဘက်ကထွက်နိုင်ရလို့ဆိုတယ်ဒီကမလို့ဆုံးရတယ်ဆုံးတော့ဆုံးတဲ့ဒီကနေသွားလို့ရတာပေါ့ဆင်းလို့ပြင်တော့အဲ့အဲ့ဘက်ကနေလာပါကတော်ရုံအဲ့ဒီရောအဲ့တော့ကြော်ပြီးမှလာရတာပေါ့ဒီဘက်ပေါ့
အော်တိုဘာလ18ရက်နေ့နဲ့17ရက်နေ့တွေမှာလဲရခိုင်ပြည်နယ်မောင်တော်မြို့အဝင်စစ်စေးရေးဂိတ်နဲ့ မြို့ရဲ့ရဲကင်းတဲ့အချိန်မှာစစ်ကြွစီပြတပန်း၄သိန်းကျော်ကိုဖမ်းဆီးမိခဲ့ပါတယ်။ကာလတန်ဖို့၁၀သိန်းပေါင်း၃,၀၀၀ရှိတယ်ဆိုပြီးမောင်တော်ခရိုင်ဒူရဲမှုကြီးကဆိုပါတယ်။ဒီလအစောပိုင်းမှာပဲမောင်တော်မြို့ထဲမှာထောက်ပို့တန်ရင်အမှတ်ရှိနေရှိကတပ်သားနှစ်ဦးတည်ဆောင်လာတဲ့စစ်ကြွစီတပန်း၈သိန်းကျော်ကိုလည်းအော်တိုဘာလ၁ရက်နေ့ကဖမ်းဆီးမိခဲ့ပါတယ်။မြန်မာဘင်္ဂလား ဒီမှာလာစကူရည်နေကနေမြေကအနာပိုင်းနေကဖန်စီရမိတာတွေ2019ခုနှစ်ဖေဖော်ဝါရီလအတွင်းမှာပဲမောင်တော်လေတန်ကောက်ကားလမ်းမှာရှိတဲ့ရွှေဘိုဟိုဖုံးတော်ကြီးကျောင်းအတွင်းမှာစက်တန်းမောင်း900ကျော်တန်ဖိုးရှိတဲ့စစ်ကြွစီ48ထောက်တန်းကျော်ကိုဖန်စီမိပြီးတဲ့နောက်ပိုင်းရခိုင်ပြည်နယ်ဘက်လမ်းကြောင်းကိုပြောင်းပြီးစစ်ကြွစီတွေတည်ဆောင်လာမှုတွေအများပြားရှိလာတယ်လို့လည်းလေ့လာသူတွေကတုံ့ပြန်ပြော
ဆင်ပြီးမှာတော့အခုဆက်လက်ပြီးဒေသတွင်းသတင်းလွှာဘက်ကိုဆက်ပါမယ်တရုတ်ကွန်မြူနစ်ပါတီရဲ့ထိတ်တန့်ခေါင်းဆောင်ပိုင်းအပြောင်းလဲလုပ်မဲ့အဆင့်မြင့်နိုင်ငံရေးဆွေးနွေးပွဲတစ်ခုကိုဒီသတင်းပတ်သက်တရုတ်နိုင်ငံမှာကျင်းပဖို့ရှိပါတယ်ဆွေးနွေးပွဲအောင်အောင်မြင်ကျင်းပနိုင်ဖို့အတွက်အင်တာနက်အွန်လိုင်းစင်ဆာပိတ်ပင်မှုတွေချမှတ်ထားပြီးတော့တိုင်းပြည်တော်ဝန်လုံခြုံရေးကိုလည်းတင်ကြပ်ထားပါတယ်ဒီအကြောင်းဘေဂျင်းမြို့တော်ကနေ VOA သတင်းတော် VI ပေးပို့ထားတဲ့သတင်းကိုမက်ကင်ဖြူထွေးကတင်ပြပေးပါလိမ့်မယ်ရှင်
တရုတ်ကွန်မြူနစ်ခေါင်းဆောင်တွေအတွက်တော့19ချိန်မြောက်ပါတီညီလာခံဟာသမရရှိချင်းပင်ကိုဝေးရန်အားဖြည့်တဲ့ပွဲပဲဖြစ်ပါတယ်။ပြည်သူတွေအတွက်ကတော့ဒီညီလာခံဟာလမ်းမတွေပေါ်မှာလုံခြုံရေးအထူးတင်းကျပ်ခံရတာမြို့တော်ကမြေရောက်ယထာပူတာယုံလေးမှာအချိန်အကြာကြီးတန်းစီရတာအပြင်ကိုယ့်ရဲ့ယူဆထုတ်ဖို့ပြောဆိုခွင့်တွေထိတ်ချုပ်ခံရတာပဲဖြစ်ပါတယ်။လူတွေအမြောက်များတန်းစီနေတာကိုဗီဒီယိုရိုက်ယူပြီးလူမှုကွန်ရက်တွေပေါ်မှာတင်တာတွေအချင်းချင်းရိုးရိုးသားသားသတိပေးတာတွေကိုတော့မှအာဏာပိုင်တွေကချက်ချင်းဖယ်ရှားဖြစ်ပါတယ်။တရုတ်ပြည်မှာတော့ကိစ္စတည်တည်လေးကအစာတတိထားရပါတယ်။2012ခုနှစ်ကနောက်ဆုံးချိန်ကျင်းပခဲ့တဲ့ပါတီညီလာခံမှာမစ္စတာရှီဟာသူ့အရင်သမ္မတဟူချင်းတောင်နဲ့ပါတီခေါင်းဆောင်ဂျန်စီမင်းတို့ရဲ့ဘေးမှာတည်တည်ထိုင်နေခဲ့မှုတဲ့သူပါ။ဒါပေမဲ့အခုကတော့သူ့ရဲ့အာခတိလိုက်စားမှုတိုက်ဖျက်ရေးဆောင်ရွက်ချက်တွေကြောင့်တခြားနိုင်ငံကြီးပြည်ပအားလုံးကိုချော်ပြီးတော့ပါတီရဲ့အဓိကပုဂ္ဂိုလ်ဖြစ်လာခဲ့ပါတယ်။အခုကျင်းပမဲ့ညီလာခံအဆုံးမှာလည်းလူခဲ့တဲ့၅နှစ်ဒီမစ္စတာရှီဩဇာတက်လာခြင်းတို့ကလူပဲပါတီရဲ့ပေါ်လစ်ဗျူရိုအမြင့်တဲ့ကော်မတီတစ်ကိုကျင်ကြမှာပါကော်မတီတစ်မှာဘသူတွေဆက်ပါပြီးတော့ဘသူတွေကတော့ထွက်သွားရတယ်ဒါကလက်ရှိသမ္မတရှီရဲ့အာဏာကိုဘလို့ပို့ပြီးတော့ခိုင်မာအကောင်လာစေနိုင်တဲ့စသဖြင့်အခြေအနေတွေကိုကမ္ဘာတဝန်းမှာရှိတဲ့အစိုးရတွေကလည်းစောင့်ကြည့်နေကြတာပါပြီးခဲ့တဲ့သတင်းပတ်တွေကစလို့ဒီညီလာခံနဲ့ပတ်သက်ပြီးအစိုးရသတင်းမီဒီယာတွေမှာဖော်ပြချက်တွေညီလာခံကိုကြိုဆိုတဲ့နဖူးစည်းစာတမ်းကြီးတွေကိုမြို့တစ်လျှောက်မှာတွေ့နိုင်ပေမဲ့လို့လေတကယ်တမ်းလူလူတွေကြားမှာကတော့နိုင်ငံရေးကိုစိတ်ဝင်စားတဲ့သူနည်းပါးတယ်လို့အခုညီလာခံကိုတော့မှစိတ်ဝင်စားတဲ့သူသိပ်မရှိလာပါဘူး
对我们对政治就是不太了解。
နိုင်ငံရေးအကြောင်းကျမတို့သိပ်မသိပါဘူးကျမကုံနေကျမရဲ့အလုပ်နဲ့မဆိုင်ဘူးဆိုရင်တော့ဒီကိစ္စကိုစိတ်ဝင်စားဘူးလေအခုကျမမကြိုက်တာကအမြန်ချောဖို့ဝင်ဆောင်မှုလုပ်ငန်းတွေနားထားရတာကိုပါကိုရိုင်းဈေးဝယ်ထွက်နေရတယ်ရှင
်国家主席和我们关心
ဖြစ်တဲ့ကောင်းဆောင်ဆိုတော့ကျွန်တော်ဘဝတွေကတော့အများကြီးအလန့်ဝေးပါတယ်ကျွန်တော်တန်းပြီးပုံမခိုင်မာအားကောင်းလာဖို့ကိုပိုင်ဝင်ငွေတိုးလာပြီးတော့ပိုပြီးကောင်းမှုနေရဖို့ကိုပြောလိုက်ပါတယ
်ဘယ်လိုတာကြီးဆောင
်လူတွေကသူအာနာပုံမြဲအောင်လုပ်နေမလားဆိုတာထက်လူတွေရဲ့နေထိုင်မှုဘဝတိုးတက်အောင်သူဘာလို့ပေးနိုင်မလဲဆိုတာကိုပဲပိုပြီးစိတ်ဝင်စားကြပါတယ်ဒါကထိတ်တန့်ဦးစားပေးကိစ္စပါတရုတ်နိုင်ငံမှန်ကန်တဲ့လမ်းကြောင်းပေါ်မှာရှိနေတဲ့ရေတော့ကျွန်တော်အနေနဲ့ဝေဖန်ပြောဆိုစရာတိတ်မရှိပါဘူ
းခြေကဆောက်အုံတွေတိုးတက်လာတာအာခိလိုက်စားမှုတိုက်ဖြတ်ရေးကိုအစိုးရကနိုင်ငံနည်းနည်းကင်တွဲနိုင်တာတွေကိုထောက်ပြပြီးတော့တရုတ်နိုင်ငံဟာလမ်းကြောင်းမှပေါ်မှာရှိနေတယ်လို့ပြောကြသူတွေရှိပါတယ်။ဒါပေမဲ့ပါတီရဲ့လူလူကြားကွာဟမှုမရှိအောင်လုပ်နိုင်ဖို့ကတော့အပေါ်ရဲ့အပြတ်သက်သက်နဲ့တည်းမဖြစ်နိုင်ပါဘူး။သမရရှိအနေနဲ့ပြည်သူရဲ့လေးစားချစ်ခင်မှုကိုရဖို့အများကြီးကြိုးစားရအောင်ပါဖြစ်ပြီးညီလာခံအပြီးပုံမခိုင်ပါလာမဲ့သူ့ရဲ့အာဏာကိုဘယ်လိုအသုံးချသွားမလဲဆိုတာကအဓိကအရေးကြီးတယ်လို့လိလာသူတွေကသုံးသပ်ပြောဆိုနေကြပါတယ်ရှင်။
မကင်ပြည်တွင်တင်ပြခဲ့တာဖြစ်ပါတယ် VOA မြန်မာပိုင်းအစီအစဉ်ကိုဆက်လက်ထုတ်လွှင့်ပေးနေပါတယ်ရှင်။ကမ္ဘောဒီးယားဆိုရဟာဒီဖွဲ့စည်းပုံအခြေခံဥပဒေကိုပြင်ဆင်ဖို့အလင်းမြင်လှုပ်ဆောင်နေပါတယ်။အတိုက်ခံပါတီ Cambodia National Rescue Party CNRP ပါတီကမကြာခင်လပိုင်းတွေကမှခန့်အပ်ထားတဲ့ဒေသန္တရအုပ်ချုပ်ရေးမှူး480တို့ကိုအလုတ်ကဖယ်ရှားလိုက်ပါပြီ။
လာမယ့်နှစ်ပါလီမန်ရွေးကောက်ပွဲမှာမဲပေးနိုင်ရေးမဲဆန္ဒရှင်စီရင်တွေကိုရွေးကောက်ပွဲကော်မရှင်ကနေရွေအထိဆင်ပြီးကောက်ယူနေတဲ့အပေါ်မှာလည်းလူအတော်များများကစိတ်ဝင်တစားလာရောက်စီရင်ပေးတာမရှိကြပါဘူးဒီအကြောင်းဖနောင်ပင်ကနေဒေးဗစ်ဘွိုင်းလီနဲ့တမ်စ်မာလီစ်တို့ပြဖို့ထားတဲ့တဲ့တင်ကိုနဲလောင်ကတင်ပြပေးပါလိမ့်မယ်ရှင်
ကမ္ဘောဒီးယားနိုင်ငံအီစတန်ထာဒယ်ခရိုင်တွင်းကလူတွေဟာမဲခေါင်မြစ်ကိုဖြတ်ပြီးတော့ယူရိုထဲကိုခီးဆက်ကြရပါတယ်။ဒီလိုနေ့စဉ်ပြပန်းခတ်များလူတွေအလုပ်စင်းနေကြသလိုပဲရွေးကောက်ပွဲကော်မရှင်ကအရာရှိတွေကလည်းနောက်နေ့ရွေးကောက်ပွဲအတွက်ဒီဒေသမှာမဲဆန္ဒရှင်စီရင်လာရောက်ကောက်ယူနေပါတယ်။ကမ္ဘောဒီးယား
ပြည်သူပါတီ CPP ဦးဆောင်တဲ့လက်ရှိအစိုးရအဖွဲ့ကဒီလိုဒေသတွေအတွက်ဒီသနရာအုပ်ချုပ်ရေးမှုရာထူးတွေရှားနေချီလိုအပ်နေကြကြောင်းလူတချို့ကတော့အလင်းမြန်လာရောက်ခြင်းပြေးသွင်းပါတယ်။
မကြာခင်လာပိုင်းကပဲကြောင်းလဲတွေအတွက်မဲယုံနေမှာတခဲနဲ့မဲပေးခဲ့ကြပေမဲ့အခုတော့အခြေအနေပြောင်းလဲသွားပြီ။ဒါလက်ဝဲပွဲနဲ့တူပါလေ။တယောက်တည်းလက်ဝဲထိုးနေတာဆိုရင်ပွဲကမတရားပါဘူး။လက်ရည်တူပြိုင်ပဲရှိရပါလိမ့်မယ်။လက်ရှိအခြေအနေကို
CNRB ပါတီကိုဖျက်သိမ်းလိုက်ဖို့မသိမှာဘူး။မြို့တော်ဖနံပင်ကဝိုင်းပန်နေတဲ့ဒီဒေသရဲ့2012နှစ်ဒီသန္ဓရရွေးကောက်ပွဲပုတ်အဖွဲ့ကို CPP ပါတီကပြောင်းလဲဖွဲ့စည်းလိုက်တဲ့အတွက်ဒီနှစ်အတွင်းဒီသန္ဓရအုပ်ချုပ်ရေးမှူးသုံးပုံတဘုံကျော်နေရာလက်လက်သွားခဲ့ပါတယ်။အထက်ခံ Cambodia National Rescue Party CNRP ကိုယ်စားလှယ်တတ်ဆပ်ပော့တ်ကတော့လူလူနဲ့တွေ့ဆုံပွဲတွေကျင်းပပြီးနိုင်ငံရေးလောကမှာ15နှစ်ကျော်ရပ်တည်လာသူဖြစ်ပါတယ်။
ကျမတို့ကိုထုတ်ပြလိုက်ရင်သူတို့ရဲ့ပြဿနာတွေဖြေရှင်းပေးဖို့ဘယ်သူကိုယုံကြည်ရမလဲဆိုတာဒီလူတွေသိကြတော့မှာမဟုတ်ပါဘူး။သူတို့ကိုအလုပ်ကျွေးပြဖို့ကျမတို့ကိုမဲပေးရွေးချယ်ခဲ့ကြတာပါ။ကျမတို့မရှိတော့ဘူးဆိုရင်သူတို့ကိုဘယ်သူလုတ်ကင်ပေးအောင်မှာလဲရှင့်။အတိုက်ခံပါတီကိုယ်စားလှယ်စရိခါကိုကိုလူမှုအတိုင်းဝန်ကထောက်ခံနေတဲ့အပေါ်လက်ရှိအာဏာရ CPP ပါတီတူးလက်ထောက်ကြီးကဲတောင်းလုတ်အနေနဲ့တော့ပြဿနာမရှိပါဘူး။
အကိုစောက်စလာရဲ့ရေကိုစောက်စလာရဲ့ရောင်းတော့ရစီရပါဗျာဒါပေမဲ့ဘဲတက်နိုင်မလဲဗျာဒါဟာအထက်ကလာတဲ့အမိတ်ဆိုလို့ရှိရင်ဒီမိတ်ကိုဥပဒေကြောင်းအရလိုင်းနာအောင်ပါပဲစန့်ကျင်ကက်ကွက်လို့လည်းမရဘူးလေဒီကလူတွေနဲ့နှစ်ပေါင်းများစွာအတူတွဲပြီးတော့လုတ်ကန်လာတဲ့အတွက်စိတ်တော်မကောင်းပါဘူး
တပေမဲ့လဲCNRP ပါတီဖြတ်သိမ်းခံရဖို့ခြေသလမ်းလောက်တာကျွန်တော်တို့အတွက်ဒီအနာကရေမှန်ချက်တွေကွဲပြောက်သွားတော့မယ့်အလားအလာတွေလည်းရှိနေတာဖြစ်ပါတယ်ရှင်။နန်းလောင်တင်ပြခဲ့တာဖြစ်ပါတယ်ရှင်။ VOA မြန်မာပိုင်းတနင်္ဂနွေနေ့ညနေရေဒီယိုအစီအစဉ်ကိုနားဆင်နေကြတာဖြစ်ပါတယ်။နောက်နိုင်ကြရကိုးနိုင်ကနေဆက်နိုင်အထိထုတ်လွှင့်မဲ့ရေဒီယိုအစီအစဉ်တွေကိုတော့
အခုတော့သတင်းအကျဉ်းချုပ်ကိုမှတ်သိနေထိုက်ကြေညာပေးပါမယ်ရှင်။မလေးရှားနိုင်ငံပြည်နယ်ကျွန်းကဆောက်လုပ်ရေးလုပ်ငန်းခွင်တစ်ခုမနစ်စနေနေ့ကမြေပြိုကျမှုအတွင်းမြန်မာလုံသမားတွေပါဝင်12ဦးသေဆုံး3ဦးဒဏ်ရာရတဲ့အကြောင်းမလေးရှားအာဏာပိုင်တို့ကဒီကနေ့တနင်္ဂနွေနေ့မှာပြောပါရတယ်။အခုချိန်ထိ သေဆုံးသူခုနှစ်ဦးရဲ့ရှော့လောင်းနေကိုရှာဖွေတွေ့ရှိထားတာမှာမြန်မာလုံသမား2ဦးဘင်္ဂလားဒေ့ရှ်လုံသမား2ဦးနဲ့အင်ဒိုနီးရှားလုံသမား2ဦးတို့ပါဝင်ပြီးတအူးကိုတော့ဘသူဘောဝါဆိုတာကိုမဖော်ထုတ်နိုင်သေးဘူးလို့ရှာဖွေကယ်ဆယ်ရေးနဲ့မိသက်ဌာနတာဝန်ရှိသူတို့ကပြောဆိုထားပါတယ်။နိုင်ဂျာနိုင်ငံမှာအမေရိကန်ထွတ်ထွက်ဖို့ဝင်နေတဲ့နိုင်ဂျီးရီးယားတပ်ဖွဲ့တွေကြာဆုံးခဲ့
ဒေသခံများကပြောပါတယ်။ မြို့တော် နီယာမေးရဲ့ အနောက်မြောက်ဖက် ကီလိုမီတာ 200 လောက်အကွာက အာယူရုမြို့နားမှာ စီးနင်းတိုက်ခိုက်မှုဖြစ်ခဲ့တာဖြစ်ပါတယ်။ Afghanistan နိုင်ငံ Kabul မြို့ကစစ်တပ်နှံကြောင့် ပြင်ပမှာ မနစ် စနေနေ့က အသေးခံ ဘုံးခွဲတိုက်ခိုက်မှုကြောင့် ဘူလောင်း 15 ယောက်သေဆုံးပြီး အတော်များများ ဒဏ်ရာရတယ် လို့ Afghan ကာကွယ်ရေးဝန်ကြီးဌာနကပြောပါတယ်။ IS သွေးကြွရီရဲ့ အသေးခံ ဘုံးခွဲသမားက Kabul မြို့က Shia Muslim Belit ခုကိုတိုက်ခိုက်ပြီး တရက်အကြာမှာ အခုလိုထပ်ပြီးတော့ တိုက်ခိုက်တာဖြစ်ပါတယ်။ တောက်ချာနေ့ကအဲ့ဒီဗလီမှာဘုံးခွဲတိုက်ခိုက်မှုအတွင်းမှာတော့ 50 သေဆုံးပြီးတော့ဒဏ်ရာရခဲ့ပါတယ်ရှင်။
တရင်ချင်းချုပ်ကိုမတင်ကြီးထိုက်ကြီးညာပေးခဲ့တာပါဒီညနေ့အစီအစဉ်ထုတ်လို့ရမှုကတော့မဆူမှုဖြစ်ပြီးဆက်ပိုင်းဆိုင်ရာအင်ဂျင်နီယာကဗိုက်တယ်ဇွန်ရဖြစ်ပါတယ်ကျမရှားဖောင်ပါဒီညနေ့အစီအစဉ်ကိုတာဝန်ယူတင်ဆက်ပေးသွားတာပါ VOA American တန်ညနေပဲမြန်မာဘာသာအစီအစဉ်ကိုမြန်မာဆန်လွန်ချိန်ညနေ 6:00 ခွဲနဲ့ 9:00 လိုင်းဒိုမီတာ 16.19 နဲ့ဒီ 25 တို့ကနေတိုက်ရိုက်ထုတ်လွှင့်ပေးခဲ့တာဖြစ်ပါတယ်သောတာရှင်များအားလုံးကိုရောစိတ်ပါရှင်လန်းချမ်းမြေကြပါစေVOA မြန်မာပိုင်းအစီအစဉ်ကိုအားပေးနားဆင်တဲ့အတွက်လည်းအထူးပဲကျေးဇူးတင်ပါတယ်ရှင
This program has come to you from the Voice of America, Washington.